Facebook Twitter နဲ့နိုင်ငံရေးချက်ကရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုပံ့ပိုးပေးတယ်ဆိုတာတည်ချောင်ပေါ်လုတ်ပြဖို့လိုနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာစုံစမ်းစစ်ဆေးမှုဉာဏ်ရည်လီကအင်္ဂါနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရိုညာမွတ်စလင်9300လောက်2018ခုနှစ်ကစပြီးမြန်မာနိုင်ငံကနေထွက်ပြေးရတာဟာမြန်မာစစ်တပ်ရဲ့ genocide လူမျိုးတွေတတ်ဖြတ်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်လာဖြစ်ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကပြစ်တင်ထားပြီးဒါကိုအာရုံစွဲတဲ့အနေနဲ့နိုင်ငံရေးချရင်းနှီးမြှုပ်နှံသူတွေလာအောင်မြန်မာဘက်ကစူးစမ်းနေတယ်လို့ဖော်ပြထားတာပါ။ပဋိပက္ခဖြစ်အောင်လှုံ့ဆော်မှုတွေကိုတည်တည်ချာချာမတားဆီးနိုင်ဘူးလို့ဝေဖန်မှုတွေခံခဲ့ရတဲ့နောက် Facebook ကဒီလာထဲမှာပဲမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်တပ်ဖွဲ့၄ဖွဲ့ရဲ့အကောင့်တွေကိုပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ရန်ဟီလီကတော့ Facebook ဟာမြန်မာစစ်တပ်နဲ့စစ်တပ်ရဲ့မဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတော့မပိတ်ခဲ့တဲ့အတွက်စိုးရိမ်နေလို့သူအစိုးရခံစားမှာရေးပါတယ်။ဒါအပြင်အခုထုတ်ပြန်တဲ့အစိုးရခံစားကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှမတ်လ17ရက်ကျရင်သူတင်သွင်းမှာဖြစ်ကြောင်းလည်းရန်ဟီလီကပြောပါတယ်။မြန်မာစစ်တပ်ကတော့လက်နက်ကိုင်တိုက်ခိုက်သူတွေရဲ့ချင်းချမှုကိုတင်ဝင်တုံ့ပြန်တိုက်ခိုက်တာဖြစ်ပြီးဆက်ဆွဲထားတယ်လို့အစုလိုက်ပြောင်းလိုက်တပ်ဖြတ်မှုတွေအတ္တမပြုတ်ချက်မှုတွေမရှိခဲ့ဘူးလို့ပြောတဲ့အပြင်ဒုက္ခသည်တွေပြန်လာရေးကိုပါကြိုဆိုကြောင်းပြောကြားခဲ့တာပါ။